ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံသူတွေထောင်ထဲချီပြီးတော့ဒီကနေ့မှချီတဲ့ဆန္ဒပြခဲ့ကြပြီးတော့အဲဒီဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမြေယူပုံးတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်ဆန္ဒပြတဲ့သူတွေကဟောင်ကောင်အချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေအပေါ်မှာအင်အားသုံးနေနေကြတာကိုစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ဒီရုံးနေနေရဲတပ်ဖွဲ့တွေကဟောင်ကောင်ထူးအုပ်ချုပ်ရေးဒေသမှာရှိတဲ့တရုတ်ပြည်မှာကြီးနဲ့ဆက်ဆံရေးယုံနာမှာအကာအရန်တားဆီးတွေချထားတဲ့ဆန္ဒပြတဲ့သူတွေကိုမြေယူပုံးတွေနဲ့ပစ်ပြီးတော့နှိမ်နှင်းခဲ့တာဖြစ်ပါတယ်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာပြီးခဲ့တဲ့သတင်းပတ်တွေတုန်းကလိုပဲဟောင်ကောင်မြို့လေကောင်မှာချီတက်ဆန္ဒပြခဲ့ကြတာဖြစ်ပေမဲ့ဒီတစ်ပတ်ကတော့အရင်သတင်းပတ်တွေနဲ့မတူခဲ့ပါဘူးရဲတပ်ဖွဲ့ကတက်ကြွလှုပ်ရှားသူတွေကိုတားဆီးခဲ့ပြီးတော့စီးပွားရေးဇုံချတာပန်းချံမှာပဲစုဝေးစေခဲ့တာပါဆန္ဒပြတဲ့သူတွေကအဲဒီကနေနောက်ဖက်2ကီလိုမီတာလောက်မှာရှိတဲ့ဆွေးဆင်အထိတ်မှပန်းချံကိုကြည့်တဲ့ဆန္ဒပြဖို့လုတ်ခဲ့မယ်ရဲတပ်ဖွဲ့ကတောင်းခွင့်မပေးဘဲနဲ့ပိတ်ဆို့တားဆီးခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းဆန္ဒပြတဲ့သူတွေများလာပြီးတော့အနီးအနားကိုဆက်ပြီးတော့ကြီးတက်ခဲ့ကြပါတယ်။မနေ့စနေနေ့ကတော့တရုတ်နိုင်ငံပြည်မှာကြီးနဲ့ကန့်နေတဲ့ခရိုင်မှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ထိတိုက်တွေ့ခဲ့ကြတဲ့အတွက်နှစ်ဒါဇင်ထပ်မနေ့တရားရခဲ့ပြီးတော့ဆန္ဒပြပွဲကိုဥဆောင်သူပါဝင်17ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာပါတယ်။1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ဒါဟာဟောင်ကောင်မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကြောင့်ပြီးခဲ့တဲ့ဇွန်လကစပြီးတော့ဟောင်ကောင်ဒေသခံတွေတန်းတက်ချီဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေယူပုံးတွေရောဘာကြီးစံတွေတုံးပြီးတော့နှစ်ကြိမ်တိုင်တိုင်နေနေခဲ့ပြီးတော့အတော်များများလဲတရားရရခဲ့ကြပါတယ်ခင်ဗျာ။